ကရင်ပြည်နယ်ကထုံခရိုင်နားမှာမြန်မာစစ်တပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် TNL တို့ကြားပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်။မန်အင်းမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်ဖအံကော့ဂရိတ်နဲ့ဘဟုတိုင်းနဲ့ကပ်နေတဲ့ကြောက်ကြီးတနင်္လာရီတိုင်းဒဝဲနဲ့ကက်လျက်ရှိနေတဲ့မြို့နယ်တွေမှာထောင်နဲ့ချီရှိတဲ့လူလူဆန္ဒပြပွဲတွေရှိနေပြီးမြို့ပေါ်လမ်းမကြီးတွေကိုတက်လို့မရအောင်တားဆီးပိတ်ဆို့မှုတွေရှိနေကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောဂီကပြောပြပါတယ်။
ဟိုကော့ပိုရိတ်မြောက်ဒီသွားတဲ့အားကလမ်းမရှိရလားတော့လမ်းကျောတစ်ခက်တစ်ချက်ဆိုတာကော့ပိုရိတ်ချောင်းပိုင်းပေါ့ကော့ပိုရိတ်ချောင်းမဲ့ဆိုရှင်တော့လမ်းမတန်းဟိုဘက်တစ်ခက်ကမြို့ထဲကိုကော့ပိုရိတ်မြို့ထဲမပြေဖို့နဲ့တော့ဒီရေဒီရေဒီရေရလို့တော့တားဟာနှောင့်နေတာရှိတယ်ပေါ့လေနှောင့်နေတာကတော့ဒီမနက်ကဘောလားအရှိတ်ချောင်းဆိုတာမြောက်ရမြို့နယ်လို့ပြောအောင်ပါအဲ့ဒီဘက်ကဒီသားခံနေရတော့သူတို့ကနေပြီးတော့အတိအကျပြီးရတာကတော့တနီးရပေါ့နော်ဒီလေးကိကောမရောက်ခင်တနီးရမှာလဲတင်းနဲ့အဲ့ဒီရဲတွေစကားလေးလို့ဆိုရင်လူတွေတက်ဖွဲ့ရှိတာဟိုရဲနဲ့စကားလေးပါဝင်လဲအဲ့လိုမျိုးကြီးဟိုတက်ဖွဲ့နေရာရောက်တဲ့ခါကျတော့လည်းအဲ့လိုမျိုးနဲ့တားဆီးခံရတယ်။မမတော့ဟိုအချက်မှုကြီးဖြစ်ခွဲတာတွေတော့မရှိတော့မရှိတော့တားဆီးခံရလို့ရှိတယ်ဆိုပေမဲ့သူတို့ကဆက်သွားတယ်။တောက်ကြီးမျိုးနဲ့အဲမှာရှိတဲ့ကျေးရွာအုပ်စုခုနှစ်စုပေါ့နော်အဲ့ဒီအုပ်စုခုနှစ်စုထဲမှာရွာပေါင်း20လောက်ကဒီကခံဒီပေါ့နော်အဲ့ဒီကခံနေရအဲ့ဒါကနထုတ်ပေါ်လေသူတို့သူ့ဆောင်ကြီးတက်ကတော့ခမန်ကြီးကတော့3000မီဘာလောက်ပေါ့နော်သူကအဲ့ဒါနေပြီးတော့ရွာသူ့ရွာဒီကနေပြီးတော့မြို့ပေါ်ပေါ့တောက်ကြီးမြို့ပေါ်သူတို့ချစ်တဲ့ကနပြောင်းလို့ပြတော့လာတဲ့ခါကျတော့ဟိုအဟန့်တာတုံပေါ့နော်အဲ့ဒါကြောင့်သူတို့ကမြို့ပေါ်တော့မတက်တော့ဘူးနဲ့သူတို့လူစု
တနင်္လာရီတိုင်းနဲ့နေတဲ့နေရာမှာတော့မနေ့ကဆန္ဒပြပွဲကိုလက်နက်ကင်ထားတဲ့ KNU တပ်သားတွေကရှိကနေဥဆောင်ပြီးထွက်ပေးနေတာတွေရှိရလို့လဲဆိုပါတယ်
။ဟိုရွာသားတွေရွေးရှိရမဟုတ်ဘူးနဲ့ဒီKNU ဘက်ကဟိုနေပြီးတော့တတ်မှလေးရှင်းမကြည့်ရတာအဲ့မှာယူနီဖောင်းနဲ့မဟုတ်ဘူးယူနီဖောင်းအနက်နဲ့အရှိကနေပြီးတော့ဟိုကအရင်သွားထားနေပြီးတာမျိုးလေးတွေပေါ့ကွာ။တဘောကတော့အရှိနဲ့ပေးပေါ့နော်အဲ့လိုမျိုးလေးတွေတော့ဟိုကတ်လုပ်ပြီးတဲ့သဘောမျိုးနဲ့ပါဝင်နေတာမျိုးတော့တွေ့ရတယ
်။ကရင်ပြည်နယ်အတွင်းမှာဆန္ဒပြပွဲတွေတာမကစစ်တပ်တွေထိန်းချုပ်ရာနေရာတချို့မှာလည်းလက်နက်ကြီးကြတာတွေရှိတယ်လို့လည်းဒေသခံတွေစီကသိရကြောင်းကိုလည်းပြောပြပါဗျ။ဟိ
ုစစ်တပ်နှစ်တောင်ရည်လေးကအဲ့ဒီဝင်တဲ့ဟိုလည်းလက်နက်ကြီးကြတယ်လို့တော့အဲ့လိုမျိုးပေါ့နော်ဟိုဒီမှာနေကန်လက်တိတ်နာမျိုးရှိရအဲ့လိုမျိုးတွေတော့ပြောတာရှိရတော့နည်းနည်းတော့အတိအကျပြုနိုင်သေးသူရှိတာစစ်တပ်ဝင်နေအခုမြန်ကလေးဝိတိုင်းနဲ့ဆက်ရုံရလည်းဥပိုင်ကနေပဲဟိုအဆိုတော့အဲ့ဒါလည်းမရှိတယ်ပေါ့နော်မြန်ကလေးဘက်မှာကတော့ပန်နောက်ဘက်ကမြန်ကလေးဘက်မှာတော့စစ်တပ်နေရာတွေရှိရလေ
ကရင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အပြစ်ခတ်ရဲထားတဲ့ကရင်လက်နက်ကိုင်တွေရှိတာကြောင့်ထိတိုက်တွေ့မှုတွေမဖြစ်အောင်အတက်နိုင်ဆုံးပြစ်ခတ်မှုတွေမဖြစ်အောင်စစ်တပ်ဘက်ကညှိနှိုင်းတာတွေရှိတယ်လို့လဲဆိုပါတယ်လက်ရှိမှာတော့စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းကရင်ပြည်နယ်မှာပြစ်ခတ်မှုဖမ်းဆီးမှုတွေအနည်းငယ်သာရှိပေမဲ့တေဆုံးတာမျိုးတွေတော့မရှိသေးပါဘူးရှင်